ကျန်းမာရေးအဖွဲ့ဝင်ဒေါက်တာရွှေမြတ်ကလည်းဒီကိစ္စကိုထပ်ပြီးတော့ပင်လယ်ရစ်ခ်ကိုထွက်ပြေးရတာအပါအဝင်ဒေသရင်းကသူတို့ကြုံတွေ့ရတဲ့အတိတ်ဒုက္ခတွေဟာဆိုရင်လူမျိုးတုံးတက်ဖြတ်မှုတွေအထိရောက်နေပြီလို့ယူဆတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအဖွဲ့ဝင်အထက်လွတ်တော်မှပင်ဒါတင်ကပြောဆိုလိုက်ပါတယ်။ ပထဝီနိုင်ငံကြီးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာငြိမ်းချမ်းမှုတွေနဲ့ပတ်သက်ပြီးမြန်မာဆိုင်ရာအမေရိကန်မူဝါဒကိုဆန့်စစ်ကြားနာဖွဲ့တည်းရဲ့အမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်မှာကြားနာဖွဲ့တည်းရဲ့အခုကျင်းပနေတာပါ။ရိုဟင်ဂျာကိစ္စဟာဆိုရင်စစ်တပ်ကပန်ပိုးအားပေးနေတဲ့လူမျိုးတုံးတက်ဖြတ်မှုအဖြစ်သူယူဆတဲ့အကြောင်းနောက်နိုင်ငံတော် လည်းဒုံခပိတ်ဆို့မှုတွေချမှတ်ရတာလို့လည်းပြောပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်ဒုလထောင်နိုင်ငံသားရေးဝန်ကြီး W. Patrick Murphy လူဦးရေဒုက္ခတွေနဲ့ရွှေပြောင်းအခြေချမှုဆိုင်ရာဒုလထောင်နိုင်ငံသားရေးဝန်ကြီး Mark Strother နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကဒီမိုကရေစီပြည်ပခန့်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘီရိုရဲ့ယာယီဒုလထောင်အုပ်ချုပ်ရေးမှူးဒီကိတ်စွန်ပွန်စရီတို့ကတော့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်နိုင်ခြင်းရှိမရှိဆိုတာကိုစမ်းသပ်နေသေးဖြစ်ကြောင်းထွက်ဆိုခဲ့ကြပါတယ်ရှင်။